တော်ရရှင်များခင်ဗျာကျွန်တော်မြန်မာပြည်ကနေအနှစ်နဲ့ဆလောက်ဝေးကွာပြီးပြန်ရောက်တဲ့အခါချက်ချင်းဆိုသလိုသတိထားမိတာကတော့လူငယ်တွေရဲ့ဒီကနေ့အရာမောင်းဟာအရင်ကတည်းကအများကြီးသေးငယ်သွားပြီးကြုံလှီနေကြတဲ့အချက်ပါပဲမိမိတို့ဝင်ဝင်နဲ့အားရပြေဝအောင်စားသုံးနိုင်ခြင်းမရှိတဲ့ပြဿနာဟာလူမျိုးတစ်မျိုးရဲ့ခန္ဓာကိုယ်အနေအထားကိုထိခိုက်နေပါပြီနောက်ထပ်အံ့ဩစရာကောင်းတာကငွေကြေးတက်နိုင်လို့ထမင်းဆိုင်တွေမှာနေ့စဉ်လိုလိုဝယ်ယူစားသုံးနေကြသူအများစုဟာလည်းအဝလွန်ပြီးကျန်းမာရေးနှိမ့်ကျနေတဲ့အချက်ဖြစ်ပါတယ်။ဒီတော့ကောက်ချက်ဆွဲမဲ့ဆိုရင်ဒီနေ့မြန်မာပြည်မှာဆင်းရဲသူတွေကအဟာရပြည့်ဝအောင်မစားသုံးနိုင်ကြသလိုချမ်းသာသူတွေကလည်းကျန်းမာရေးနဲ့ကိုက်ညီအောင်မစားသုံးနိုင်ကြဘူးလို့ပြောရပါလိမ့်မယ်။ဒါဆိုကျွန်တော်တို့ဘာတွေမှားနေကြပြီလဲလို့စဉ်းစားသင့်ပါပြီ။ဒီအပိုင်းအတွင်းတင်းလဲဝင်းဆိုသူရေးသားတဲ့ writers စောင်းမတစ်ပုဒ်မှာတော့မြန်မာပြည်သူတွေရဲ့နေ့စဉ်အစအစာမှာကယ်ရိုဒီသိပ်များတဲ့ဆန်ကိုပဲအဓိကထားပြီးစားသုံးနေတာကိုထောက်ပြထားပါတယ်။တာမန်အားဖြင့်ဘိုးစင်ပေါင်းဆက်ထမင်းကိုဟင်းနေနေနဲ့စားလာကြတဲ့မြန်မာလူထုတွေဒီအချက်ကိုလက်ခံနိုင်ဖို့ခက်ပေမဲ့လည်းကဘာတခွင်မှာတော့အဲ့ဒီဆန်တွေဂျုံတွေတဲ့ပဲအာလူစားတဲ့တခြားဟင်းသင်းရွက်တွေကိုကျွန်တော်တို့မြန်မာတွေတဲ့ပို့ပြီးမြတ်ပြစွာစားသုံးနေကြပါပြီခင်ဗျာအသားကိုယ်တော်တိတ်မြတ်များစားရင်ကျန်းမာရေးထိခိုက်နိုင်တယ်ဆိုတာသိလာကြတဲ့အတွက်အရင်ကတည်းကလျှော့ပြီးစားနေကြပါတယ်တကယ်တော့နှစ်ပေါင်းများစွာနိုင်ငံတကာရဲ့ပိတ်ဆို့မှုပြင်ပကဘာနဲ့အဆက်ပြတ်မှုတွေဟာဒီကနေ့မြန်မာပြည်သူတွေနေ့စဉ်စားသုံးနေကြတဲ့စားသုံးစီတွေငရုတ်ကြက်သွန်းငပိငချောက်စတဲ့အစားအစာတွေရဲ့အန္တရာယ်ကင်းရှင်းမှုအဟာရပြည့်ဝမှုတွေကိုလာရောက်ထိခိုက်နေပြီဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်လကမြန်မာပြည်ကိုထပ်ပြီးရောက်တော့ဒေါင်ဒေါင်မြင်းနေရမဲ့လူငယ်တွေမှာတောင်ကျမ်းမာရေးချူချာနေကြတာကိုသတိထားမိပါတယ်မြန်မာပြည်ကမိန်းကလေးငယ်3ဦးမှာတဦးကတန်တက်ချုပ်ရင်းနေပြီးအရွယ်ရောက်ပြီးတဲ့အမျိုးသမီး5ဦးမှာလည်းတဦးကအလေးချိန်ပိုများနေတယ်လို့အစိုးရသုတေသနပြုချက်တစ်ခုကပြောပါတယ်အဲဒါကြောင့်အကျိုးဆက်အဖြစ်တွေးတိုးစီဂျိုးစတဲ့ယောဂပေါင်းစုံကိုလူတို့ကခံစားနေရပြီလို့ FAO ကဘာစာနာယိကအဖွဲ့ရာရှိတူကပြောပါရခင်ဗျာမြန်မာပြည်ကလူဦးရေတဝက်ကျော်ဟာအဟာရပြည့်ဝစွာမစားနိုင်ကြသလိုဒီပိုင်းထဲမှာဝက်ဦးချောင်းဝက်သားချောင်းအတင်စားခေါက်ဆွဲချောက်ထုတ်စတာတွေလိုမွန်မှန်ပြင်ဆင်ထုတ်လုပ်ထားတဲ့အစားအစာတွေနဲ့စီတွေအချိုဓာတ်တွေကိုအရင်ကတည်းကပုံမိုစားတော့လာနေကြတယ်လို့သူကသတိပေးပါတယ်စီမပါရင်မစားရတဲ့လောက်ဖြစ်နေတဲ့ဒီကနေ့မြန်မာပြည်လူထုကျန်းမာရေးအတွက်စားသုံးစီဟာအဓိကရန်သူတယောက်ပါပဲခင်ဗျာရောနောရောင်းချနေတဲ့စီတွေမှာဘာတွေပါသလဲဆိုတာတောင်လူတို့ကဂရုမစိုက်နိုင်ကြတော့ပါဘူးဈေးပေါ်ပြီးလွယ်လွယ်ရတဲ့စီတွေကိုပဲဝယ်ယူသုံးဆွဲနေကြတဲ့ဘဝပါတနေ့တခြားကင်ဆာရသူတွေနှလုံးသွေးကြောကျဉ်သူတွေများလာနေရတဲ့အချက်တွေထဲမှာစားသုံးစီတွေရဲ့အရေးအသွေးနဲ့သုံးဆွဲပမာဏများပြားတာလဲမုတ်ချပါဝင်နေတယ်လို့ပြောနိုင်ပါတယ် Writers စောင်းမရှင်ကတော့မြမပြီမငငယ်ရွယ်ရွယ်နဲ့နှလုံးယောဂရသူတွေပုံများလာနေတာကိုထောက်ပြထားပါတယ်။ကဲကျွန်တော်တို့ဘာတွေပဲလို့စားတော့ကြမှာလဲ။စဉ်းစားဖို့အချိန်လွန်နေပြီဖြစ်ပေမဲ့မြန်မြန်စဉ်းစားပြီးမြန်မြန်ပြုပြင်ကြမယ်ဆိုရင်တော့ပုံမူကျမ်းမာလာကြမှာမဟုတ်ချပါပဲခင်ဗျာ။